တရုတ်နည်းပညာကုမ္ပဏီ6ခုကိုအမေရိကန်နည်းပညာနဲ့ကုန်ပစ္စည်းတင်ပို့ရောင်းချခွင့်အမေရိကန်ကတင်းနှင်းလာနေမှာပိတ်ပင်လိုက်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးအီရန်စစ်တပ်အစီအစဉ်တွေမှာပံ့ပိုးပေးနေတာတွေကြောင့်တရုတ်လုပ်ငန်းကြီး၄ခုကိုပိတ်ပင်တာဖြစ်ကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကတင်းနှင်းလာနေမှာကြေညာပါတယ်။တခြားတရုတ်လုပ်ငန်းကြီး၂ခုကတော့တရုတ်ပြည်သူလွတ်မြောက်ရေးစစ်တပ်နဲ့ဆက်နွယ်တဲ့အဖွဲ့တွေကိုနီးပညာတွေရောင်းချနေကြတာကြောင့်ပိတ်ပင်တာဖြစ်တယ်လို့ပြောပါတယ်။ပါကစ္စတန်လုပ်ငန်းကြီးတစ်ခုနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE အခြေစိုက်လုပ်ငန်းကြီး၅ခုကိုလည်းအမေရိကန်ကုန်ပစ္စည်းတင်ပို့မှုကိုကုန်သွယ်ရေးဝန်ကြီးဌာနကပိတ်ပင်တမ်းမြစ်လိုက်ပါတယ်။အီရန်ရဲ့ဖျားပြင်းလက်နက်ဆိုင်ရာလှုပ်ရှားမှုတွေနဲ့တခြားတရားမဝင်အစီအစဉ်တွေကိုထောက်ပံ့မှုအတွေ့တာဝန်ခံရမယ်ဆိုတာကိုကဘာတဝန်ကလူပုဂ္ဂိုလ်တွေစီးပွားရေးလုပ်ငန်းတွေအဖွဲ့အစည်းတွေကိုသတိပေးလိုက်တာဖြစ်တယ်လို့လဲအမေရိကန်ကုန်သွယ်ရေးဝန်ကြီးဝေဘာရော့စ်ကပြောပါတယ်။တမ်းမြစ်ကန့်သက်ထားတဲ့နည်းပညာတွေကိုအစိုးရကိုစားဆောင်ရွက်ပေးသူတွေကနေလွှဲပြောင်းရယူပြီးအမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုရော့ပါစေရေးတရုတ်ရဲ့အရက်ဖက်စစ်ဖက်ပူပေါင်းဆောင်ရွက်ရေးမဟာဗျူဟာကိုလည်းခွင့်ပြုမှာမဟုတ်ဘူးလို့သူကထပ်လောင်းပြောဆိုပါတယ်ရှင်။